အာဖဂန်နစ္စတန်မှာကျန်ရှိနေတဲ့တောင်ကိုရီးယားဒဇက်ကန်22ဦးကိုပြန်ပြီးဆွဲဖမ်းထားပြီးတော့ရဲစနစ်ဘက်3ဘက်ကြာမှာပဲသူတို့ကိုပြန်လွှတ်ပေးကောင်းပြန်လွှတ်နိုင်တယ်လို့တာလီဘန်တပ်ဖွဲ့တွေကပြောဆိုပါတယ်။အာဖဂန်နစ္စတန်ကိုရောက်နေတဲ့တောင်ကိုရီးယားယာရှိတွေနဲ့တာလီဘန်တပ်ဖွဲ့တွေဒုတိယမြောက်နေ့အဖြစ်နဲ့နှစ်ဖက်မြင်းနဲ့ချင်းဆိုင်တွေ့ဆုံဆွေးနွေးပြီးတဲ့နောက်တာလီဘန်တွေဘက်ကအခုလိုပြောဆိုလာတာဖြစ်တယ်လို့အာဖဂန်နစ္စတန်ကပူးမျိုးကနေပြီးတော့ view သတင်းတောက်ဘန်ဂျမင်ဆန်ကသတင်းပေးပို့ပါတယ်။ပြန်ပြီးဆွဲခါရတဲ့တောင်ကိုရီးယားဒဇက်ကန်22ဦးကိုဒီကနေ့မှဖြစ်စီမနေ့ပြန်ဖြစ်စီစောနိုင်သမျှစောပြီးတော့ပြန်လွှတ်ပေးနိုင်တယ်လို့တာလီဘန်ညှိနှိုင်းရေးသမားတွေကသတင်းတောက်တွေကိုဒီကနေ့ပြောပါရယ်။ဒါပေမဲ့လို့ညှိနှိုင်းမှုတွေပြောဆိုတာကအာဖဂန်စိုးရွားကနေပြီးတော့ဖမ်းထားတဲ့တာလီဘန်စစ်သွေးကြွတွေအတော်များများပြန်လွှတ်လာမယ်လို့သူတို့အနေနဲ့ယူဆခဲ့တဲ့အကြောင်းဆိုပါရယ်။ဒီကနေ့ကြည့်တော့အာဖဂန်စိုးရွားဘက်ကပြောနေတာကဒဇက်ကန်တွေပြန်လွှတ်လာရေးအတွက်သူတို့အနေနဲ့အပြန်အလှန်အားဖြင့်တာလီဘန်အကျဉ်းသားတွေကိုတော့လွှတ်ပေးမှာမဟုတ်ဘူးလို့ဆိုနေပါရယ်။တာလီဘန်တွေနဲ့တောင်ကိုရီးယားယာရှိတွေကြားဒီကနေ့မြန်မာချင်းဆိုင်တွေ့ဆုံဆွေးနွေးပွဲကိုအာဖဂန်နစ္စတန်ကဂါဇနီမြို့မှာပြုလုပ်ပါတယ်။ဇော်လာ19ရက်နေ့ကတောင်ကိုရီးယားဒဇက်ကန်23ဦးဖမ်းဆီးခံခဲ့ရတဲ့မြို့ဖြစ်ပါတယ်။ဖမ်းဆီးခံထားတဲ့တောင်ကိုရီးယား2ဦးကိုတော့တာလီဘန်တွေကတပ်ဖြတ်ခဲ့ပါတယ်။အာဖဂန်ဆိုရအနေနဲ့ဒီတာလီဘန်နဲ့တောင်ကိုရီးယားယာရှိတွေကြားဂါဇနီမြို့ဆွေးနွေးပွဲမှာဓာတ်ရိုက်မပါဝင်ပေမဲ့လို့ဒီအတွက်သူတို့အနေနဲ့လုံခြုံရေးယူထားပြီးတယ်လို့အာဖဂန်ပြည်ထောင်စုဝန်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်ဆီမာရိုင်းဘာရှရီကပြောပါတယ်။
I cannot go into too much details about the issue. That's what I can say. Afghan representatives.
ဒီကိစ္စနဲ့ပတ်သက်လို့အသေးစိတ်ကိုကျွန်တော်မပြောနိုင်ပါဘူး။ဒါပေမဲ့ပြောလို့ရတာကတော့ဒီအစည်းအဝေးမှာအာဖဂန်အစိုးရကိုယ်စားလှယ်တွေမပါဝင်ဘူးဆိုတာပါ
။ဒါပေမဲ့လို့ဒီညှိနှိုင်းဆွေးနွေးပွဲကိုတာလီဘန်ခေါင်းဆောင်တွေစိတ်ချလက်ချနဲ့တက်လာနိုင်ဖို့ဆွေးရပကအကူအညီပေးခဲ့တယ်လို့ပြည်내အုပ်ချုပ်ရေးမှူးမီရာဂျူဒန်ပတ်တန်ကပြောပါတယ်
။ We told them that we will guarantee the negotiation process.There will be no pressure against them until
ညီနိုင်မှုတွေလုပ်နိုင်ဖို့ကျွန်တော်တို့အာမခံချက်ပေးမယ်ဆိုတာကိုသူတို့ကိုကျွန်တော်တို့ပြောခဲ့ပါတယ်ဒီကိစ္စမဖြေရှင်းမပြီးမချင်းသူတို့အပေါ်စစ်ဆင်ရေးတွေလုပ်မှာမဟုတ်ပါဘူ
းဒီဆွေးနွေးပွဲအတွင်းမှာတော့တောင်ကိုရီးယားကိုယ်စားလှယ်၄ဦးနဲ့တာလီဘန်ခေါင်းဆောင်2ဦးတို့တက်ရောက်ပါတယ်လူညုံရေးထူထက်ထက်ချထားတဲ့အာဖဂန်ချစ်ချင်းဒီအသင်းရုံးမှာတောက်ကြနေညနေပိုင်းကစပြီးတော့ကျင်းပခဲ့တာပါတာလီဘန်သဘုံတွေတစ်ချောင်းလုံးပြောတာကအစိုးရအနေနဲ့တာလီဘန်အကျဉ်းသားအတော်များများကိုမလွတ်ပေးလို့ရှိရင်ဒီဒဇက်ကန်တွေကိုတတ်ပစ်မယ်ဆိုတာပါဒါပေမဲ့လည်းတာလီဘန်တွေနဲ့ဆက်ဆက်ခဲ့တဲ့အာဖဂန်တာဝန်ရှိသူတွေပြောတာကဒီဒဇက်ကန်တွေလွတ်ဖို့ဆိုတာကိုတာလီဘန်တွေဘက်ကငွေကြေးတောင်းခံခဲ့တယ်လို့ဆိုနေပါတယ်အခုနှစ်စောပိုင်းကတော့ဖမ်းခံထားတဲ့အီတလီသတင်းတောက်တူပြန်လွတ်ပေးဖို့အာဖဂန်နစ္စတန်ဘက်ကတာလီဘန်ထိတ်တန်းအကျဉ်းသား9ဦးကိုလွတ်ပေးခဲ့ပါတယ်ဒီပေါ်မှာတော့အမေရိကန်ယာရှိတွေအပါအဝင်အတော်များများကဒါဟာပြည်မီးသမားတွေကိုနောက်ပိုင်းဒီလိုမျိုးဆက်လုပ်အောင်အားပေးအားမြှောက်လုပ်တယ်လို့ဖြစ်နေတယ်လို့ဝေဖန်ပါ